ကူးစက်မှုတွေရောကျလာတာကြောင့်လပေါင်းများစွာရှိကြခဲ့တဲ့ COVID-19 အရေးပေါ်အခြေအနေကိုတနင်္လာနေ့မှာရုပ်သိမ်းလိုက်ကြောင်းဂျပန်ဝန်ကြီးချုပ်ယိုရှီဟိုက်ဆူကာကကြက်သပရီနေ့ကကြေညာလိုက်ပါတယ်။သတင်းစာရှင်းလင်းပွဲတစ်ခုမှာဆူကာကသတင်းတောက်တွေကိုပြောကြားရမှာတော့တိုကျိုနဲ့အနီးဝန်းကျင်ဒေသ၃ခုမှာဇန်နဝါရီလကတည်းကကူးစက်သူအရေအတွက်80ခန်းလုံးကျော်ကျဆင်းလာတယ်လို့ဆိုပါတယ်။တစ်ချိန်ကတိုကျိုမှာလူနာသစ်တစ်နေ့ကို2500လောက်ရှိပေမဲ့ဒီကြက်သပရီနေ့မှာတော့300ကျော်လောက်ပဲရှိတော့တယ်လို့ဆိုပါတယ်။စန္ဒမူနာအဖြစ်လူနာသစ်900ဝန်းကျင်ရှိလျင်ရေးပေါ်အခြေအနေကိုရုပ်သိမ်းပေးမှဖြစ်ပြီးတိုကျိုမြို့ဟာရပ်ပေါင်း40ဇက်တိုက်အဲ့ဒီအောက်မှာပဲကူးစက်မှုရှိခဲ့တယ်လို့ဆိုပါရယ်ရေးပေါ်အခြေအနေကအခြေခံအားဖြင့်ရပ်ဘာတွေစားသောက်ဆိုင်တွေကိုည7နာရီပိတ်သိမ်းရမယ်လို့ဆိုပြီးတည်အောင်မှုရှိခဲ့တာပါနေအိမ်ကနေလိုအပ်တဲ့အလုပ်တွေပါဝင်အခြားလုပ်ငန်းတွေကိုတော့ကျန်းမာရေးအကာအကွယ်အစီအစဉ်တွေနဲ့လုပ်ကိုင်ကြရမှာဖြစ်ပါတယ်ဂျပန်နိုင်ငံရဲ့မြို့ပြဒေသ6ခုကိုပြီးခဲ့တဲ့လကုန်ပိုင်းကလည်းအလားတူရေးပေါ်အခြေအနေရုပ်သိမ်းပေးခဲ့ပါတယ်ခုဆိုရင်တိုကျိုနဲ့ပတ်ဝန်းကျင်ဒေသ၃ခုရဲ့စားသောက်ဆိုင်တွေကိုမတ်လကုန်ပိုင်းအထိည၉နာရီမှာပိတ်သိမ်းကြမှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာ COVID-19 ကူးစက်သူ၄သိန်းခွဲနဲ့သေဆုံးသူ၈,၉၀၀ရှိတယ်လို့ John Hopkins University ရဲ့မှတ်တမ်းတွေအရသိရပါတယ်။